ဟုတ်ကဲ့ဦးဝင်းနိုင်ရေကျွန်တော်တို့အခုမနေ့ကဒေါအောင်စန်းစုကြည်ကျွန်တော်တို့ RFA ကိုလာရောက်လည်ပတ်တဲ့အကြောင်းလေးတင်ဆက်ကြအောင်လားခင်ဗျာ
ဟုတ်ကဲ့ပါခင်မောင်စေ
းဒီလိုဗျာမနေ့ကတကယ်တော့ဒေါအောင်စန်းစုကြည်ကျွန်တော်တို့ RFA ဌာနချုပ်ကိုနှစ်လည်းနှစ်နာရီအတိမှလာရောက်ဖို့ကိုဝင်းနိုင်ရေ
ဟုတ်ကဲ့ခင်မောင်စေးပြောပါအောင
်အတိုင်းမဲ့လဲအခြေအနေကသူက10မိနစ်ဆော့ပြီးရောက်လာတယ်ဗျအဲ့တော့ဒေါအောင်စန်းစုကြည်လုံခြုံရေးအတွက်ရောက်နေအရာရှိတယောက်ကအခုလာပြီးပြောပြီးတခါရဲကားအုပ်အော်တန်နေကြတော့အဲကျွန်တော်တို့ဥက္ကဋ္ဌလီဘီလူလူဥက္ကဋ္ဌဖြစ်တဲ့မစ္စတာဂျွန်အက်စထရလာရဲ့အရှိတောင်အာရှဌာနဆိုင်ရာညွှန်ကြားမှုစူဇန်လာဘရီရဲ့ကျွန်တော်တို့ဌာနမှုဒေါ်ငိမ့်ရွှေတို့အပါဝင်ပေါ့ဗျာအလုံးပဲကမန်းကနန်းရုံးရှိပလက်ဖောင်ထွက်ပြီးကျူရတာပေါ့ခင်ဗျအဲ့တော့အဲ့အချိန်မှာကားပေါ်ကဒေါအောင်စန်းစုကြည်လည်းဆင်းလာတော့ကျွန်တော်တို့ဥက္ကဋ္ဌလီဘီလူကပြေးပြီးအာရပါရပွေဖက်နှုတ်ဆက်ကြတာပေါ့ခင်ဗျဒေါ်စုကလည်းအာရဝန်တာပြောဆိုတာပေါ့ခင်ဗျ
ဟုတ်ကဲ့ခင်ဗျဒါနဲ့နေပါဦးဥက္ကမော်ဆိုရင်ကျွန်တော်တို့ဥက္ကဋ္ဌလီဘီလူကပြီးခဲ့တဲ့မတ်လကလည်းမနင်္ဂနွေသွားတော့ဒေါအောင်စန်းစုကြည်နဲ့တွေ့ခဲ့သေးတယ်မဟုတ်လားခင်ဗျာ
ဟုတ်တယ်ဦးဝင်းနိုင်အဲ့ဒီမှာရင်းနှီးခဲ့တာဗျာအဲ့တုန်းကကျွန်တော်တို့ဒေါအောင်စန်းစုကြည်ကသူ့အိမ်မှာမယန်းသီးတုံးနဲ့ကြာစာဟင်းကားတွေကျွေးပြီးဧကခံနေဗျာဥက္ကရာလေဘီလူနဲ့စကားတွေပြောလိုက်ကြတာလည်းအချိန်တနားကြီးကျော်လောက်ကိုဘယ်လိုကုံသွားမှန်းတော့မသိပါဘူးဗျာအဲ့တော့အခုလဲအမူလကကျွန်တော်တို့ RFA ကိုသူကမင်းနဲ့ပိုင်းစောစောလာပြီးတော့တနားကြီးခွဲကြကြနေမယ်နေ့လည်စာအတူတူစားမယ်ဆိုပြီးစီစဉ်ခဲ့တာဗျာအဲ့အနေနဲ့ဒေါအောင်စန်းစုကြည်ဘာတွေစားမယ်ဘာတွေမစားဘူးဆိုတာတော့ဒီဥက္ကရာနဲ့ဒီလူကြီးတွေကအကုန်ပြင်ဆင်ထားပြီးဦးနိုင်ရေးဒါမှမဟုတ်ဒေါအောင်စန်းစုကြည်နောက်ပိုင်းမှာသူတခြားအချိန်တွေအရန်ကြက်တဲ့တွေလာမဲ့အချိန်ကိုလည်းနေ့လည်နှစ်နာရီရွှေ့လိုက်ရတယ်တဲ့ကျွန်တော်တို့ RFA မှာလည်းတနားကြီးပဲသူနေနိုင်တော့မှာဆိုပြီးပြောတဲ့တွေကျွန်တော်တို့လူကြီးတွေကလည်းဒီတနားကြီးအတွင်းမှာကျွန်တော်တို့ဒီကအစီအစဉ်တွေကိုဘယ်လိုစီစဉ်မယ်ဆိုတော့ပြန်ပြီးအသေးစိတ်ပြန်ပြီးပြင်ဆွဲရတာကိုဦးနိုင်ရေး
ဟုတ်ကဲ့ဒါနဲ့ဗျာဟုတ်ကျွန်တော်တို့ဥက္ကဋ္ဌလီဘီလူနဲ့ဒေါအောင်စန်းစုကြည်နဲ့ပထမဦးဆုံးတီးတန့်အစည်းအဝေးလုပ်ခဲ့သေးတယ်မဟုတ်လားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့လိုကားပေါ်ကဆင်းလာပြီးတော့ကျွန်တော်ဒုတိယရက်မှာရှိတဲ့ဥက္ကဋ္ဌလီဘီလူရဲ့ဂျုံကောင်းကိုသွားကြပြီးအဲ့ဒီမှာဂျုံကောင်းမှာတီးတန့်ဒေါအောင်စန်းစုကြည်နဲ့လီဘီလူစကားပြောပါတယ်ခင်ဗျာအဲ့ဒီပွဲမှာတော့ကျွန်တော်တို့ဘက်ကဒုတိယဥက္ကဋ္ဌဖြစ်တဲ့မစ္စတာဂျွန်အက်စထရလာပါဝင်ပြီးဒေါ်အောင်စန်းစုကြည်နဲ့အတူတော့သူ့ရဲ့ကိုယ်ရေးအရာရှိဒေါက်တာတင်မာအောင်ဗျာပြီးတော့ကိုဘန်နီလို့ခေါ်တဲ့ဦးဇော်မင်းဦးဗျာပြီးတော့အဆိုတော်ကိုဇေယျတို့ရောပါဝင်ပါတယ်ဦးဝင်းနိုင
်ဟုတ်ကဲ့ခင်ဗျာအဲ့ဒီကျွန်တော်တို့ဥက္ကဋ္ဌလီဘီလူးနဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာတွေပါရှိသေးလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါတော့တီးတန့်ပွဲဖြစ်တဲ့အတွက်မထုတ်ပြန်ဘူးလို့ပဲကျွန်တော်သိပါတယ်ခင်ဗျာ
ဒါနဲ့အဲ့ဒီအစည်းအဝေးပြီးတော့ဒီသုံးတက်မှာကျွန်တော်တို့ TV အခန်းထဲမှာကြိုတင်စောင့်နေတဲ့ကျွန်တော်တို့မြန်မာဌာနမှုဒေါ်ငိမ့်ရွှေနဲ့အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့တွေ့ဆုံမေးမြန်းခွင့်ပေးခဲ့တာကိုလည်းသိရပါတယ်အဲ့ဒီအင်တာဗျူးကိုကျွန်တော်တို့အခုထုတ်လွှင့်ပေးဖို့ပါပဲခင်ဗျ
ဟုတ်ကဲ့နားဆင်အောင်လားခင်ဗ
ျမင်္ဂလာပါဒေါ်စု
မင်္ဂလာပ
ါတရားဥပဒေစိုးမိုးရေးအဖွဲ့ဥက္ကဋ္ဌအနေနဲ့ဒေါ်စုအခုဆောင်ရွက်နေရပေါ့နော်အဲ့ဒီအချိန်မှာဆိုလို့ရှိရင်လယ်သမားတွေကိစ္စပေါ့နော်အဓိကထားပြီးတော့ဒေါ်စုလို့စီစဉ်ရှိတယ်လေဆိုတာသိကြပါပါဆက
်ဒါဒါကအခုကော်မရှင်တစ်ခုကသက်သက်လုပ်နေတာပ
ါ
ဒီလွှတ်တော်တွေကကော်မရှင်တစ်ခုကနေပြီးတော့ဒီလေယာမြေတွေနဲ့ပတ်သက်လို့စုံစမ်းနေပါတယ်နော်ပြီးတော့ဒီဟာကိုတရားဥပဒေအရလုပ်ဖို့ဆိုပြီးတော့ဒီလာမှာစပြီးကွင်းဆင်ကြရတယ်ထင်တယ
်ဟုတ်ကဲ့ဒါတော့ဟိုရေတို့စီမံကိန်းဆိုတော့သူတို့ကတော့တော်တ
ော်လေးဟုတ်ဒါရေတို့မဟုတ်ပါဘူးရေရှိပါရေတို့ဆိုတာဒီဒီလိုရေတို့ဆိုပြီးမှလည်းဒါရေရှိပေါ့ဘယ်လိုဖြစ်ကြတာလဲဘယ်လိုတရားဥပဒေအရဒီအခြေအနေတို့ပြောင်းလဲပေးနိုင်မလဲတရားဥပဒေအရအမမကံကဖြစ်အောင်ဘယ်လိုလုပ်ပေးနိုင်လဲဆိုတော့ဒါရေတို့စီမံကိန်းလို့ပြောလို့ပဲရမယ
်သူတို့တွေကလက်တလို့ဖြစ်နေတာသူတို့ကစိုက်ကိုပြုတ်ကိုသူတို့ကမြင်နေရတာမရှိဘူးပေါ့လေ
ဟုတ်တယ်အဲ့ဒါမှန်ပါတယ
်အဲ့တော့လက်တလို့သူတို့ရဲ့ဟိုစာဝတ်နေရေးပြည်လဲအောင်ဒါတော့အများဆုံ
းဒါတော့ဟိုကျမတို့ကြတော့ကျမတို့ရဲ့အမျိုးနယ်တွေမှာကြတော့တတ်နိုင်သမျှအလုပ်ပေးတာပေါ့ဘယ်လိုအလုပ်ရှာပေးမလဲဘယ်လိုအစားတို့အလုပ်ဖြစ်ပြနေနိုင်မလဲဆိုတာဒါပေမဲ့ကျမတို့အနေနဲ့တနိုင်ငံလုံးတက်တော့ဘယ်လိုလုပ်ပေးလို့ရမလဲကျမတို့ဒီအခြေအနေမှာမှရှိတာမှမဟုတ်ဘ
ူးဟုတ်ကဲ့နောက်တစ်ခုကတော့တန်ကားလှူရှာမှုနဲ့ပတ်သက်လို့ကျမတို့ခုသိချင်တာကအခုဆို9နှစ်မြောက်ပေါ့နော်အဲ့ဒီဒီဒေါ်စုရဲ့ဒီနေလာတဲ့နိုင်ငံရေးလှူရှာမှုတက်တန်းတောက်လျှောက်မှာအမှတ်တရဖြစ်စရာကြီးအများကြီးရှိမယ်လို့ထင်တယ်လေဒီတန်ကားလှူရှာမှုတွေကဆိုရင်ဒေါ်စုလည်းအတူကအခြေချုပ်ကြနေတယ်အဲ့တော့တန်ကားကြီးချီတက်လာတာတွေ့တယ်ဒေါ်စုအိဘဝကိုလျှောက်လာတာတွေ့တယ်ဘာမှတော့ပြောနိုင်ဘူးပေါ့လေဆိုတော့ဒေါ်စုအတွက်အမှတ်တရဖြစ်မဖြစ်တော့မသိဘူးကျမတို့ဒီဘေးကနေမြင်ရတဲ့လူတွေဖို့ပေါ့လေတော်တော်လေးအမှတ်တရရှိစီတယ်ပေါ့နော်ဆိုတော့အဲ့ဒီအပေါ်မှာဒေါ်စုဘယ်လိုခံစားရတယ်လဲဘာများပြောချင်တယ်လဲအခု9နှစ်မြောက်နှစ်ပတ်လည်မှာလေတန်ကားတော်တွေရောဘာလျှောက်ချင်တယ်လဲကျမတို့ဒီအားလေးသိစေပေါ့
အဲ့ဒီတော့တန်ကားတော်ရဲ့မေတ္တာကိုရှေ့ထားပြီးတော့ဥဆောင်ပြီးတော့လုပ်ခဲ့တာပဲအဲ့တော့တန်ဃာတော်များဟာမေတ္တာကိုရှေ့ထားပြီးတော့ဥဆောင်နဲ့လုပ်တဲ့ကိစ္စမှန်သမျှဆိုလို့ရှိရင်တော့ကျမတို့ရဲ့နိုင်ငံအတွက်ကောင်းကျိုးပဲဖြစ်နိုင်မယ်လို့ကျမယုံတယ
်အခုလေတို့တန်ဃာတော်တွေလည်းသူတို့ဒီပါဒဏီကုသနာကဆောင်နေတဲ့အတွက်ကိုတချို့ကလည်းဖေရှားပြီးဖို့တချို့ကလည်းရှိတင်သေးတယ်လို့ဟိုပြောနေကြတာပေါ့လေဘာဖြစ်လဲဆိုအကုန်လုံးသူတို့ထင်မှတ်တဲ့အနေအထားတည်းရှိသေးဘူးဆိုပြီးတော့ပြင်အဲ့ဒီပုံမှန်ရောတို့စုအနေနဲ့ဘယ်လိုမှတ်ချက်ချခြင်းပါလဲ
ဒါကတော့တယောက်ချင်းအဆုံးဖြတ်ချက်ပါဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့ရည်ရွယ်ချက်ကဘာလဲကိုယ့်ရဲ့လိုအပ်ချက်ကဘာလဲဘယ်ဟာကို ဘယ်ပန်းတိုင်းထိသွားခြင်းလဲဆိုတာဒါလူတိုင်းလူတိုင်းမှာကိုယ့်ဘာကိုယ်ကိုယ်ပိုင်ဆုံးဖြတ်ပိုင်권ရှိပါတယ်အဲ့တော့ဒီပန်းတိုင်းရောက်တဲ့အထိလုပ်မယ်ဆိုလို့ရှိလို့ရှင်နဲ့ဒါဟာဆောင်းဆုံးဖြတ်ချက်အရာလုပ်တာဟာလုပ်ပိုင်권ရှိပါတယ
်ဒီအမေရိကန်ခီးစင်ပေါ့နော်ရက်လက်ပေါ့ဘယ်လိုမျှော်လင့်ထားလဲလို့ဆို
ကျွမ်းဒီလာတယ်ဆိုတာဟာအဓိကကတော့အကြောင်းကြောင်းပေါ့နော်တချောင်းကတော့ကျမတို့ရဲ့ဒီမိုကရေစီလှုပ်ရှားမှုကိုအားပေးခဲ့တဲ့၊ကူညီခဲ့တဲ့အမေရိကန်မှာရှိတဲ့လွှတ်တော်အမတ်တွေနဲ့တခြားပုဂ္ဂိုလ်ကြီးတွေကိုကျေးဇူးတင်တယ်ဆိုတာပြောဖို့။နောက်ဒုတိယကတော့ကျမတို့ရဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီထွန်းကားမှုကိုဆက်လက်ပြီးတော့ဘယ်လိုပုံစံနဲ့ကူညီနိုင်မလဲဆိုတာကိုတိုင်ပင်ပြီးတော့လုပ်သွားဖို့ဖြစ်ပါတယ်။
ဒါစုမမီဦးမလားမသိဘူး1999ခုနှစ်ပေါ့အဲ့လောက်ချိန်မှာကျွန်မဒေါ်စုဖုန်းနဲ့အင်တာဗျူးလုပ်ခဲ့တယ်ပေါ့နော်အခုကျတော့မမျော်လင့်ဘဲနဲ့ဒီ RFE ဌာနချုပ်မှာအခုလိုလူကိုယ်တိုင်မြင်တွေ့ပြီးတော့အင်တာဗျူးလုပ်ရတယ်ပေါ့နော်အဲ့ဒီအပေါ်မှာဒီဂျာရီယာကာလာတွေမှာအပြောင်းလဲတွေဒေါ်စုအနေနဲ့ဘယ်လိုခံစားမိတယ်လဲရှင
်အပြောင်းလားဆိုတော့ချိန်လုံးဖြစ်နေတာပဲအဲကျွန်မကတော့အလုပ်ကိုတနေချင်းပဲလုပ်သွားတယ်တနေ့အဖြစ်ပြောလို့ရှိလို့ရှိရင်တော့ပစ္စုပ္ပန်မှာမဟုတ်ပဲတည့်တည့်ရှုသွားတယ်ပေါ့နော်ဒါပေမဲ့ပစ္စုပ္ပန်ကိုတည့်တည့်ရှုတယ်ဆိုတာလည်းအနာဂတ်အတွက်ရည်ရွယ်ချက်ကတော့ရှိတာပေါ့အနာဂတ်ရဲ့ရည်ရွယ်ချက်ကိုလည်းမျက်ခြေမပြတ်ဖ ೇನೆ တနေ့ချင်းတနေ့ချင်းအလုပ်လုပ်ကိုပဲလုပ်သွားတာပါပဲ
ကျေးဇူးအများကြီးကျမတို့တို့ဆိုခုလိုချင်းခွန်ခံပြီးဖြည့်ပေးတဲ့အတွက်ကို
ရပါတယ်
အဲ့ဒီလိုကျွန်တော်တို့မြန်မာဌာနမှုဒေါ်ငင်းရွှေနဲ့အင်တာဗျူးပြတဲ့အခါမှာဌာန6ခုရဲ့ဝန်ထမ်းတရားကျော်ကိုဒေါ်ဆန်းစုကြည်ကမိန့်ခွန်းပြောဖို့အတွက်စတုဒ္ဒတ်ကိုရောက်လာတာပေါ့ခင်ဗျာအဲ့ဒီမှာအမေရိကန်အတန်လွင့်ဌာနအားလုံးကိုကြီးကြပ်ကွက်ခဲ့တဲ့ BBG Boat အဖွဲ့ဝင်ကလူကြီးတွေကျွန်တော်တို့ RFA ကိုအုပ်ချုပ်တဲ့လူကြီးတွေအားလုံးပါဝင်စောင့်နေတဲ့ပြည်သက်တွေကိုဒေါ်ဆန်းစုကြည်ကမိန့်ခွန်းပြောတာပေါ့ခင်ဗျာ
လေးတက်မှာဒေါ်အောင်ဆန်းစုကြည်မိန့်ခွန်းပြောတာနဲ့ပတ်သက်ပြီးတော့ဦးနိုင်ပဲအပြည့်စုံတင်ပြပေးပါဦးခင်ဗျာ
ဒေါ်အောင်ဆန်းစုကြည်မပြောခင်မှာကျွန်တော်တို့ RFA ရဲ့ဥက္ကဋ္ဌလေးဗီလူးကနေပြီးဒေါ်အောင်ဆန်းစုကြည်ကိုအခုလိုမိတ်ဆက်ပေးခဲ့ပါတယ်ခင်ဗျ
ာ So special we never dared to hope for it or dream for it in most of the last 20 years ဒေါ်အောင်ဆန်းစုကြည
်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကပဲစပြီးစကားပြောတဲ့အခါမှာRFA ကိုသူဘလို့နားထောင်ခဲ့အကြောင်းကိုအခုလိုစပြီးတော့မိတ်ဆက်ပြောပါတယ
် RFA for years and years and years well the RFA Burmese service of during the years under house arrest I spent many hours a day listening to the radio because that was my
အဲ့ဒီမှာဒေါ်ဆန်းစုကြည်ပြောသားတဲ့အထက်မှာကျွန်တော်မှတ်မိတဲ့လောက်အချက်နှစ်ချက်ကတော်တော်အရေးကြီးတယ်လို့ထင်ပါတယ်အဲ့ဒါကတော့ RFA ရတဲ့စစ်အာဏာရှင်စနစ်အုပ်ချုပ်ခဲ့စဉ်နှစ်ပေါင်းများစွာကာလမှာမြန်မာပြည်သူတွေအတွက်အရေးကြီးတဲ့အတန်လွင့်ဌာနတစ်ခုဖြစ်တယ်ပေါ့ဗျာအခုဆိုရင်ပိုပြီးတော့အရေးကြီးတဲ့အတန်လွင့်ဌာနဖြစ်လာပါပြီတဲ့အဲ့ဒါကတော့2015မတိုင်ခင်နှစ်နှစ်ဟာပိုအရေးကြီးတယ်ဆိုပြီးတော့ RFA ကိုပြောခဲ့ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်သူတွေလိုအပ်နေတဲ့အတန်လွင့်အစီအစဉ်တွေကို RFA အနေနဲ့အတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်မယ်လို့သူအနေနဲ့ယုံကြည်တယ်ပေါ့ဗျာနောက်တစ်ခုကမြန်မာနိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံနေထိုင်ကြတဲ့နိုင်ငံဖြစ်တာကြောင့် RFA လိုအတန်လွင့်ဌာနတွေကထုတ်လင်းတဲ့အစီအစဉ်တွေဟာလူမျိုးပေါင်းစုံဘာသာပေါင်းစုံကြားထဲမှာတဟဇာတာဖြစ်အောင်ဂျားခံပေါင်းကူတတာအတန်လွင့်ဌာနမျိုးဖြစ်အောင်ကြိုးစားဖို့လိုတယ်ဆိုပြီးတော့အားသွန်ခွန်ဆိုင်ကြိုးစားကြဖို့ကိုသူ့အနေနဲ့မြစ်တာရက်ခံသွားတယ်ပေါ့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီပြီးတဲ့နောက်မှာတော့ကျွန်တော်တို့အဲ့ဒါနဲ့ပဲဒီလေးတက်ကနေတတိယဓာတ်မှာရှိတဲ့အထူးအစည်းအဝေးကတခုကိုကျွန်တော်ပြန်သွားကြပါရခင်ဗျာအဲ့ဒီမှာတော့ဒီ RFA နဲ့ BBG ကလူကြီးတွေအပြင်အဲကျွန်တော်တို့ဌာနက editor တွေပါဝင်ပြီးတော့ကျွန်တော်တို့တည်တဲ့ရင်းနှွေးချမ်းဝိုင်းကလေးနဲ့ဒေါ်အောင်ဆန်းစုကိုအက်ခံခဲ့ကြပါရခင်ဗျာအဲ့ဒီမှာတော့ဒေါ်အောင်ဆန်းစုကကျွန်တော် RFA ရဲ့အရေးပါမှုတို့ထပ်လောင်းပြောဆိုရင်အစီအစဉ်နဲ့ပတ်သက်လို့ဖြည့်ဆွဲတင်တာတချို့လည်းအကြံဉာဏ်ပေးသွားပါရခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ RFA မြန်မာဌာနအဖွဲ့သားတွေနဲ့ဒေါ်အောင်ဆန်းစုကြီးကသုံးတက်မှာအတူတကွတပ်ပုံရိုက်ကူးခဲ့တယ်ပေါ့ဗျာနောက်ပိုင်းညနေ3:00မှာဒေါ်အောင်ဆန်းစုကြီးကကျွန်တော်တို့ RFA ဌာနချုပ်ရုံးကနေပြန်ထွက်ခွာသွားပါရခင်ဗျာ